ာဇင်းဆီမောက်ကိုမိကျင်တာကတော့မြစ်ဆုံကိစ္စဖြစ်ပါတယ်မြန်မာနိုင်ငံအစိုးရအဖွဲ့မှအနာရှိဆုံးပုဂ္ဂိုလ်လို့သတ်မှတ်ခြင်းခံရတဲ့ရွန်ဆန်းစုကြည်ဟာတရုတ်နိုင်ငံကိုဖြီးသွားမှာဖြစ်ပါတယ်ဒီကိစ္စကိုမလွှဲမသွေဆွေးနွေးပါလိမ့်မယ်ဒီကိစ္စဟာမြန်မာပြည်သူတွေအထူးအလေးထားတဲ့ကိစ္စလည်းဖြစ်ပါတယ်အပြင်းထန်ကန့်ကွက်ခဲ့ကြတယ်စီမံကိန်းကရနိုင်တဲ့အကျိုးအမြတ်ကဘယ်လောက်ရှိသလဲဆိုတာကိုအမှန်တကယ်နားလည်သဘောပေါက်ခဲ့ကြရလားဆိုတာကိုလည်းသိကျင်ပါတယ်ပထမဆုံးကဆိုးကောင်းကိုသူတို့ချင်းချင်းစဉ်းစားနိုင်တဲ့အခြေအနေရှိခဲ့ရတာဆိုတာကျွန်တော်သိကျင်ပါတယ်။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာအစိုးရကိုလူကြိုက်မများတဲ့အတွက်အစိုးရလူသူများအစီအစိုးရလူသူများကန့်ကွက်ရမယ်ဆိုတဲ့ဒါသဘောထားလည်းတစ်ခုရှိနေတဲ့အတွက်ကြောင့်ပထမဦးဆုံးကျွန်တော်အဲ့ဒါကိုသိကျင်ပါတယ်။ဒီမြစ်ဆုံကိစ္စနဲ့ပတ်သက်ပြီးတော့မြန်မာပြည်သူတွေအပြင်းထန်ကန့်ကွက်ခဲ့ကြတဲ့အများစုကဒါဟာသူတို့ဟာအခြေအနေမှန်ကိုသိလို့ကန့်ကွက်တယ်လို့သတင်းစာဆရာတူအနေနဲ့ဆရာဦးကျော်မင်းထင်ပါသခင်ဗျာ။
အများစုကတော့တိတ်ထဲထဲဝင်ဝင်တော့သိမဲ့ပုံမရှိပါဘူးဒါပေမဲ့ဒေါက်တာဦးထွန်းလွင်တို့ဒေါ်ဒေဝီတန်းစင်တို့လိုသဘာဝပတ်ဝန်းကျင်တွေနဲ့ပတ်သက်တဲ့ပညာရှင်တွေကသူတို့ရဲ့သုံးသပ်ချက်တွေမှာလည်းလက်ခံနိုင်ပွဲရှိဘူးလို့သူတို့ကသုံးသပ်ထားတယ်ဒါကတော့ပြည်သူလူထုကဆရာဦးထွန်းလွင်တို့ဒေါ်ဒေဝီတန်းစင်တို့ရဲ့ပရိသတ်အများကြီးလေ့လာတယ်ဖတ်ရှုတယ်နားယူတယ်ဒါကြောင့်မလို့သူဒီချာချာမတိဘူးလို့ပြောလို့မရပါခင်ဗျာဆရာကြီးဆရာမကြီးညာပြောတဲ့ဟာတွေကိုခံယူပြီးမှတန်ွက်ကြတာလို့မြင်ပါတယ
်ဟုတ်ကဲ့သဘောပတ်ဝန်းကျင်အပြင်တော့မြစ်တစ်ခုကိုပိတ်ဆို့ပြီးတော့ရေကာတာပေါင်းများများစွာလုပ်မယ်ဆိုတော့ဒါထိခိုက်နေနိုင်မှုရှိမယ်ဆိုတော့သိကြပါတယ်ဒါပေမဲ့စီးပွားရေးအများဆုံးကိုလူတွေနားလည်ကြရလားမြန်မာနိုင်ငံရဲ့စွမ်းအင်လူအချက်အတွက်သတိတွေဒါအဖြစ်အထောက်ပံ့ဖြစ်နိုင်တယ်ဆိုပြီးတော့တရုတ်ဘက်ကထောက်ပြတာလည်းတွေးလာပါတယ်ဆရာကိုင်းနှုံးမြန်မာပြည်ရမယ်ဘာညာဆိုတော့အဲ့ဒီဟာကိုနားလည်ကြရဲထင်ပါသလားခင်ဗျာဆရာပဲဆက်ပြောပါဦ
းအဲတော့ကဲနားလည်ကြပါတယ်ဗျဟိုခွဲဝေခံစားမယ်မညာနှုံးအချိုးအစားလည်းမြန်မာနိုင်ငံအတွက်ကအင်မတန်မှနဲတယ်ပေါ့နော်အဲ့ဒီအပေါ်မှာလည်းစိတ်ကြီးသဘောမကျလို့ကန့်ကွက်ကြတာပါပါတယ
်ဟုတ်ကဲ့
အကျိုးမြတ်ခုံးဝေခံစားမှုလည်းနဲတယ်နောက်တစ်ခုကထိခိုက်မှုကများမယ်ဆိုတဲ့အသည့်တော့ပြည်သူအများစုမှရှိပါတယ်ဗ
ျဟုတ်ကဲ့ဆရာမဒေါက်တာဆက်ကျော်စောရဲ့သဘောထားလည်းသိကြပါတယ်ဒီကိစ္စမှာ
ကျမကတော့ဟိုပြည်သူလူထုကိုအပြစ်မတင်ဘူးဘာဖြစ်လို့လဲဆိုတော့ဖြောက်ဗမာပြည်ရဲ့တရားစာတပစ္စည်းတွေရောင်းချနေတာလုတ်ကိုင်းနေတာဗမာပြည်မှာဒီလောက်ဝင်ငွေတွေရခဲ့ရတာနဲ့ပြည်သူတွေဘဝနည်းနည်းမှမတိုးတက်လာတဲ့အခြေအောက်မှာသမားပြည်သူတွေကတော်ရုံတိုင်ရုံမယုံနိုင်တော့ပါဘူးအဲ့တော့သူတို့အတွက်တကယ်အကျိုးအမြတ်ရှိမရှိဆိုတာသေချာရှင်းပြနိုင်မှသူတို့လက်ခံကောင်းလက်ခံတယ် NLD အစိုးရကတက်လာပြီးတဲ့နောက်သူတို့အနေနဲ့အခုကော်မရှင်ဖွဲ့ပါတယ်အဲ့ဒီကော်မရှင်ကနော် ARD မြစ်ဆုံမြစ်ညာမြစ်ပွားဆိုပြီးတော့သူကအဲ့လိုနာမည်ကြီးနဲ့ခွဲပြီးတော့ဖွဲ့လိုက်တာဖြစ်တယ်အဲ့တော့အဲ့လိုဖွဲ့လိုက်ပြီးတော့ပြည်သူလူထုကိုအစိုးရဘလောက်အကောင်းကဘလောက်ကိုကဘလောက်ရမယ်ကိုကဘလောက်ပေးရမယ်ဆိုတာပွင့်ပွင့်လင်းလင်းနဲ့ထင်သာမြင်သာရှိစွာချပြမယ်ဆိုရင်ကျမတို့ပြည်သူတွေနားလည်နိုင်စွာရှိပါပါကျမတို့ပြည်သူလူထုကအကောင်းဆုံးရွေးချယ်တတ်ပါလိမ့်မယ
်ဟုတ်ကဲ့ဆရာကျော်မင်းအဲ့တော့အခုလောလောဆယ်မှာအဲ့ဒီတော်တော်ကဒေါက်တာဆရာကျော်ပြောတဲ့အစိုးရကဖွဲ့စည်းပေးထားတဲ့ကော်မတီလားကော်မရှင်လားအဲ့ဒီရဲ့အခြေအနေကဘလောက်များစီးရပါပြီလဲခင်ဗျာအဲ့ဒီရဲ့အခြေအနေကဘယ်တော့ပေါ်ထွက်လာနိုင်မယ်မျှော်လင့်နိုင်ပါလဲ
သူကဟိုဘယ်နေ့ report ပြန်ပေးရမယ်ဆိုတော့ထုတ်ပြန်ခြင်းနဲ့ဖွဲ့ထားတရားကိုတော့ပြည်သူလူထုကသိကြပါတယ်မြစ်ဆုံကိုအခုဒီလေပြည်သူကစိတ်ဝင်စားမှုရှိနေတဲ့အတွက်ကြောင့်မလို့အဲ့ဒီ committee ဖွဲ့လိုက်တာကိုလည်းစိတ်ဝင်စားနဲ့စောင့်ကြည့်နေကြပါတယ်ဗ
ျခုကနှခလက်ဘရောင်ကိစ္စမှာအဒေါန်ဆန်းစုကြည်ကိုရင်ပါဝင်ပြီးတော့လှုပ်ဆောင်ခဲ့ပြီမဲ့ဒေသခံတွေကတော့သိမကျင်တာကြောက်ခင်ဗျာအခုကတော့ဘယ်လိုဖြစ်လာနိုင်လဲလို့ဆရာသုံးသပ်မိပါလဲဆရာ
ဟုတ်ကဲ့အကျဉ်းကြီးစီမံကိန်းနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့ပုဂ္ဂလိကအမြင်အရတော့ဒေါန်ဆန်းစုကြည်သုံးသက်ထားတဲ့ report ကတော်တော်ကောင်းပါတယ်အဲ့ဒီစီမံကိန်းပါ report အတိုင်းသာအကောင့်ထဲဖော်မယ်ဆိုလို့ရှိရင်ဟိုနှစ်ဖက်မျှတတဲ့အခြေအနေမျိုးမှရှိပါတယ်အဲ့တော့ဒေါန်ဆန်းစုကြည်ကတော့သူကဟိုနိုင်ငံတကာအမြင်ဂရီကဝတ်တွေတည်ရမယ်ဆိုတဲ့အမြင်မျိုးပတ်သက်နေပြီးတော့သူရည်တည်ပြီးတော့မှစဉ်းစားတာများတာကိုမြေဆုပ်စီမံကိန်းကိုလည်းဒေါန်ဆန်းစုကြည်စဉ်းစားတဲ့အခါမှာကျွန်တော်ကဟိုတချင်ကအစိုးရချင်းတည်ခဲ့တဲ့ဂရီကဝတ်ဆိုတာမျိုးကိုထည့်ပြီးစဉ်းစားမယ်ဆိုရင်အဲ့ဒီတုန်းကသဘောတူတဲ့မြန်မာဘက်ကအစိုးရရဲ့လူတွေရဲ့စိတ်အခြေအနေကိုလည်းထည့်စဉ်းစားကြည့်ကြပါတယ်
ဥပဒေကြောင့်မှအယူလို့အသက်မပြည့်သေးတဲ့သူတို့ဉာဏ်ကြီးမပြည့်တဲ့လူတွေကိုချော့မော့ချင်းကြောက်သဘောတူတာမျိုးဆိုရင်ဥပဒေကြောင့်ရတရားဝင်ရလာဆိုတာမျိုးပေါ့လေဒါမျိုးကိုတော့စုစင်းစားမယ်ဆိုလို့ရှိရင်တော့မြေဆုံကိစ္စအဖြေရမယ်လို့ညွှန်လဲပါတယ်ဗျာဟုတ်ကဲ့ကျွန်တော်လည်းအဲ့ဒါကိုလည်းမေးချင်ပါတယ်မြန်မာပြည်သူတွေရဲ့အကုန်လုံးရဲ့အကျဉ်းချင်းတရုတ်ပေါ်မှာထားရှိတဲ့သဘောကတော် ါတယ်အဲ့ကိစ္စကောအမှန်တရားသိရခါမှာပြည်ပြောက်နိုင်မဲ့အခြေအနေရှိပါတယ်လို့တော့ပြောကြတော့တရုတ်ဘက်ကရောဒီအတွက်ဘလောက်ကြိုးစားမှုရှိပါလဲပြည်လည်မှုဒါမြန်မာဖြစ်လာဖို့အတွက
်ဟိုကျွန်မကတော့ဒီလိုမြင်တယ်ဦးကျော်စံလားဟိုတရုတ်အနေနဲ့သူ့သူသွားပြီးအလုပ်လုပ်တဲ့နိုင်ငံတွေမှာအငင်းထင်များပြိပခါတွေရှိတယ်ဆိုတာမှန်တယ်သူတွေ့ရတယ်အဲ့တော့သူ့ကိုမုန်းကြတာလဲတချို့ဒေသတွေမှာတော်တော်များတယ်ဆိုတာလဲသူတွေ့ပါတယ်အဲ့တော့ဒါပေမဲ့ကျမတို့ဗမာပြည်သူတွေသူ့ကိုမုန်းနေဆိုတာလည်းသိတယ်။ဘို့တော့လေတရုတ်ဘက်ကဗမာပြည်သူတွေကိုကျေးဇူးတင်နေတာရှိတယ်။ဘလောက်မုန်းမုန်းကျမတို့ဗမာပြည်သူတွေကလက်မပါဘူးဗျ။ခင်ဗျားကြားလားမသိဘူးပါကစ္စတန်ကဒီသင်္ဘောရေနဲ့စိတ်ကန်ဆောက်တဲ့အင်ဂျင်နီယာ6ယောက်ကိုဝင်တပ်ပစ်တာ။တခါဟိုရုရှားကမော်စကိုဟိုနင်းကြီးကိုဆိုလို့ရှိရင်လည်းဗာလေတရုတ်ကဟို6ထပ်တိုက်ဟိုဈေးရုံကြီးတစ်ခုလုံးကိုရီးရှို့ပစ်တာ။ကျမတို့ပမာပြည်သူတွေဒီလောက်မရက်ဆက်ဘူးဒီလောက်မုန်းမိမဲ့ဒီလိုကန်းကုံအောင်လုပ်ခဲ့ကြဘူးဒီအတွက်ဒါတရုတ်ကကျေးဇူးတောင်တင်ပါသေးတယ်ဟိုသူတို့ဘက်ကလည်းအမားတွေရှိတယ်သူတို့ရဲ့စီးပွားရေးလုပ်ငန်းတွေမှာသူတို့ရဲ့စီးပွားရေးလုပ်ငန်းတချို့ရဲ့ယူတဲ့ယူထိုက်တဲ့တာဝန်ယူမှုအားနည်းတဲ့အောက်မှာသူတို့ရဲ့အားနည်းချက်တွေလည်းပြင်ရမယ်ဆိုသူတို့သဘောပေါက်တယ်ပမာပြည်သူတွေခံစားရတာကိုလည်းသူတို့နားလဲတယ်ဘာဖြစ်လို့လဲဆိုတော့သူတို့နိုင်ငံတကားဖွင့်လာကြတော့လေသူတို့နိုင်ငံကိုတောင်ကိုရီးယားကုမ္ပဏီတွေเนาะဂျပန်ကုမ္ပဏီတွေဒီလိုပဲလုပ်ခဲ့ကြလို့ဖြစ်တယ်ဒါကြောင့်မလို့သူတို့နားလည်နိုင်တယ်စာနာနိုင်တယ်အဲ့တော့ဗမာပြည်သူတွေဘာတွေကိုမချေနှက်နေတာလဲဘာတွေကိုခံစားနေရတယ်ဘာတွေဘက်မှာထိခိုက်နေတယ်ဘာတွေဘက်မှာဟိုဘာလဲကြောင်းကြဖို့ရှိတယ်ပူပါမှုရှိတယ်ဒါတွေကိုသူတို့တဖြည်းဖြည်းရှာပြီးတော့တဖြည်းဖြည်းစနိုင်တဲ့ဘက်ကစပြီးလုပ်သွားမှာပဲအခုလက်ခင်ဗျာကြောက်ဖြူပဲမှာမာဒီကျွန်းလို့ပါတော့မှာတိရုပ်ကတော်တော်ကိုထဲထဲဝင်ဝင်ဝင်နေတာပဲအဲ့တော့အဲ့လိုပဲသူကတခြားနေရာတွေမှာသူကတဖြည်းဖြည်းတိုးဝင်ပြီးတော့ဒေသခံလူစုနဲ့ဆက်ဆံရေးကောင်းအောင်ဒေသခံလူစုလက်ခံနိုင်အောင်ဒေသခံလူစုရဲ့အခြေခံစီးပွားရေးတိုးမြင့်လာအောင်တဖြည်းဖြည်းစူးစမ်းပြီးလုပ်ပြီးသွားလိုက်တယ်ထင်ရတာပဲ
ဟုတ်ကဲ့အဲ့ရခိုင်ဘက်မှာဆိုလို့အဲ့တဖြည်းဖြည်းတိုးဝင်လာနေတဲ့တရုတ်ရဲ့တိုးဝင်လာမှုကရခိုင်ဒေသခံတွေရဲ့သဘောထားကိုဘယ်လိုကြားပါလဲဆရာစောစောကတော့ခါခါပြီးပြီးတွေ့ကြရတယ်ဆောက်ကြွင်မြင်နောက်ဆုံးရခိုင်ဒေသခံတွေရဲ့တရုတ်ဘက်သဘောထားသူတို့ရဲ့ပြုပြင်မှုတွေကြောင့်အချို့ပြုလုပ်ငန်းတွေလုပ်ပေးလို့နည်းနည်းများပျော်ပြောင်းလာတယ်လို့ထင်ပါလားဆရာကြားမိပါလား
ကျွန်တော်သိသလောက်ထိတော့ဟိုဒေသခံတွေရဲ့သဘောထားကသိမပြောင်းလဲသေးပါဘူးတရုတ်ဘက်ကပြောင်းလဲတယ်ဆိုပေမဲ့လည်းအလုံးတိတာမြင်တာလောက်အောင်ပေါ့လေပြင်းနဲ့လောက်အောင်လေသူ့ဘက်ကကြောင်းနေတယ်လို့ကျွန်တော်တော့မကြားမိပါဘူးအဲ့တော့ဒေသခံတွေကလည်းအခုထိတော့အရုပ်ပေါ်မှာသဘောထားကြောင်းတာမတွေ့သေးပါဘူးဗျရခိုင်နယ်မှာမကပါဘူးအဲဟိုသဘောတော့အပိတ်ချင်းတကောင်းဘက်မှာပဲဖြစ်ဖြစ်လက်ပောင်းမှာပဲဖြစ်ဖြစ်ဒေသခံတွေကသဘောထားကြောင်းတာတော့ကျွန်တော်မကြားပါဘူ
းအနောက်သူစောစောကဆရာပြောသွားတယ်တရားဥပဒေအရယူဆနေတဲ့လူစိတ်မနှံ့တဲ့လူတွေကိုနဲ့လုပ်တဲ့ contractor တရားမဝင်ဘူးဆိုတဲ့သဘောမျိုးဆိုတော့ဒီမြေဆုံစီမံကိန်းကိုစခဲ့တော့ကဒီဘက်ကမြန်မာဘက်ကလက်မှတ်ထိုးခဲ့တဲ့လူတွေရဲ့အနေအထားဟာဒါတကယ်လူတို့ကိုကိုစားပြုပြီးတော့လက်မှတ်ထိုးနိုင်တဲ့လူတို့အကျိုးကိုဥတည်ပြီးတော့လက်မှတ်ထိုးနိုင်တဲ့အနေအထားမျိုးမဟုတ်ဘူးလို့လည်းစဉ်းစားမှုတွေရှိပါတယ်အဲ့ဒီနေကပြန်ပြင်နိုင်မယ်ထင်ပါလားဆရာဒီခါမှာ
အဲ့ဒီကတချင်ကပွင့်လင်းမြင်လာမှုရှိအောင်လုပ်မယ်ဆိုပြီးတော့သူတို့ပြောခဲ့ကြတယ်လေအခုထိတော့အဲ့ဒီတော့ကဘယ်လိုတွေသဘောတူထားပြီးတော့ဘယ်လိုတွေလက်မှတ်ထိုးကြတယ်ဘာတွေဖြစ်တယ်ဒါတွေကိုလည်းအခုထိတော့ဘာမှပုံမှန်လင်းလင်းမြင်မြင်သာသာမတွေ့ရပါဘူး။နောက်ပြည်သူလူထုကနေပြီးတော့တန်တရားဝင်နေတာတွေလည်းရှိပါတယ်။ဥပမာလက်ပေးလက်ယူမှုတွေလက်ထိုးပြီးတော့မှလုပ်ခဲ့တယ်ဘာညာပေါ့လေဒါတော့ဆွဆွဲချက်တွေပေါ့လေအမှန်လို့တော့မဆိုလို့ပါဘူး။အဲ့တော့အဲ့ဒီဆွဆွဲချက်တွေကဟုတ်တယ်မဟုတ်ဘူးဆိုတာမျိုးတွေလည်းအခုထိဘယ်ဘက်ကမှထုတ်ပြန်ပြောဆိုနိုင်ခြင်းလည်းမရှိသေးတဲ့ခါကျတော့ပြည်သူလူထုကတော့တန်တရားဝင်နေတုံးပါပဲအဲ့ဒီတော့ကလက်မှတ်ထိုးသူတွေကလူလူကိုကိုစားပြုသလားဆိုတာတော့အဲ့ဒီတော့ကအုပ်ချုပ်ရဲ့အစိုးရကထိုးခဲ့တာပါပဲဗျ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးသိချင်တဲ့ကိစ္စကတော့ဘာလို့ကျွန်တော်မျှော်လင့်ကြမလဲခင်ဗျာဒေါက်တာကျော်စောအရင်ပြောပါဒေါက်အောင်ဆန်းစုရဲ့ဒီခရီးစဉ်အတွင်းမှာအတိကမြစ်ဆုံအပါဝင်နှစ်နိုင်ငံဆက်ဆံရေးအတွက်ဘယ်လောက်ထိကောင်းတဲ့သဘောဖြစ်လာနိုင်တယ်ထင်ပါလဲခင်ဗျာ
အဲ့ဒီကော်မရှင်ဖွင့်တဲ့နေ့ရလေဟိုဥဇော်သေးရဲ့အင်တာဗျူးတစ်ခုကြားလိုက်တယ်သူတို့ကအဲ့ဒီကော်မရှင်ကိုတဲ့အဲ့ဒီစာချုပ်စာတမ်းတွေနဲ့ပတ်သက်တဲ့ဟာတွေအားလုံးပေးအပ်မယ်တဲ့ပေးအပ်ပြီးအဲ့ကော်မရှင်ကလူမှုသိတာသိဖို့လိုတဲ့အချက်လက်တွေကိုသူတို့ဖွင့်ဟပြီးတော့ပြောပြပါမယ်လို့ပါတယ်အဲ့တော့ဒေါက်ဆန်းစုကြည်ကဒီခြေလမ်းကိုသူတရုတ်ပြည်မသွားခင်လှမ်းခဲ့တဲ့အတွေ့ဒါတရုတ်ကိုလည်းသူကပြောရရှိတာပေါ့အဲ့တော့ဒီကော်မရှင်ကထွက်လာပြီးတဲ့နောက်မှာလေဘနွန်ကော်မရှင်တော့ကလိုပဲသူအစီရင်ခံစာတင်မယ်နိုဗ ెంబ ာမှာတင်မယ်တင်ပြီးလို့ရှိရင်တရုတ်ကောဗမာရောနှစ်နိုင်ငံစလုံးအကျိုးသိပ်မထိခိုက်တဲ့မျက်နှာလည်းသိပ်မပြည့်ရတဲ့ပြည်သူလူထုကလည်းကျေနပ်နိုင်မဲ့နိဗ္ဗာန်တစ်ခုကိုရှာတွေ့နိုင်လိမ့်မယ်လို့ကျွန်မကတော့ထင်နေပါတယ
်။ဟုတ်ကဲ့ဆရာကျော်ရဲ့မျှော်လင့်ချက်ကိုလည်းကြားချင်ပါတယ်ဒီခီးစဉ်က။အ
ဲကျွန်တော်ကတော့ဒေါန်ဆတ်စုကြည်ကလည်းပြည်သူလူထုအများစုလက်မခံတဲ့မြစ်ဆုံကိစ္စကိုသူရှေ့တိုးဖို့လို့အတွက်စဉ်းစားလိမ့်မယ်မထင်ပါဘူး။တရုတ်ဘက်ကလည်းသူကမြစ်ဆုံကသူ့တဲ့တလောက်အဓိကတော့မကြပါဘူး။သူမြစ်ဆုံကိုလက်လျှော့လိုက်မယ်ဆိုရင်ဒီအနောက်ဖက်ပင်လယ်ထွက်ပေါက်ကိုသူကြီးကြီးဖြူဖြူရနိုင်ပါလိမ့်မယ်။အယုတ်ကအဲ့ဒါကိုလဲနိုင်လိမ့်မယ်လို့ထင်ပါတယ်။ဒါကြောင့်မလို့သူ့အတွက်မဟာဗျူဟာမြောက်တဲ့ကြောက်ဖြူကူမင်းအဝေးကြီးကားလန်းနေရထားလန်းနေပိုင်လိုင်းနေပင်လယ်စိတ်ကန်းနေဒါတွေနဲ့မြစ်ဆုံနဲ့တရုတ်ဘက်ကလဲလိမ့်မယ်လို့ကျွန်တော်တို့အဲ့ဒီလိုညွှန်လင့်ပါတယ်ဗျ။တ
ော်ရရှိမြခင်ဗျာဒီကိစ္စမှာမှန်မှန်ကန်ကန်ဆုံးဖြတ်နိုင်ဖို့အတွက်တာဝန်ရှိသူတွေရဲ့ယူသားမှုပြင်းပြင်းထန်ထန်ရှိမှုနဲ့ပြည်သူလူထုရဲ့ချင်းချင်းစဉ်းစားနိုင်မှုတို့ဟာအဓိကလိုအပ်ချက်တွေဖြစ်တယ်လို့ထင်မိပါကြောင်းပြောကြရင်ဂရုပအစည်းအဝေးကိုဒီမှရင်ဒီကုန်းချလိုက်ပြရစေခင်ဗျာကျေးဇူးတင်ပါတယ်